အမေရိကန်ပြည်ထောင်စုနဲ့ထိုင်းနိုင်ငံတို့ဦးစီးပြီးတော့အရှေ့တောင်အာရှရဲ့နိုင်ငံစုံပါဝင်တဲ့အရှေ့အကြဆုံးစည်ရေးလေ့ကျင့်မှုရွှေမွေဟောက်စည်ရေးလေ့ကျင့်မှု Corporate Goal 2024 ကိုမနေ့တုန်းကတရားဝင်စတင်ဖွင့်လှစ်လိုက်ပါတယ
် With activities ranging from amphibious shore landings to command and control exercises and combined arms exercises
ထိုင်းနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီး Robert Goddard ပြောသွားတာကတော့ရေကြောင်းနဲ့ကုန်းလမ်းနှစ်သွဲကန့်တက်လေ့ကျင့်မှုအမိန်ပေးတဲ့စနစ်နဲ့ထိန်းချုပ်ရေးကြည်အစ်စ်နဲ့ပြစ်ခတ်မှုစတဲ့ပူးပေါင်းလေ့ကျင့်မှုတွေအပြင်စိုက်ဘာနဲ့လူသားချင်းစာနာမှုကူညီရေးလုပ်ငန်းတွေပါဝင်ပြီးတော့ဒီနှစ်ရွှေမွေဟောက်စစ်ဆေးရေးဟာအနာဂတ်မှာပေါ်လာနိုင်ခြေရှိတဲ့စင်ခေါ်မှုအသစ်တွေနဲ့လက်ရှိရင်ဆိုင်နေရတာတွေအတွက်ပြင်ဆင်တာဖြစ်တယ်လို့ပြောဆိုထားတာဖြစ်ပါတယ်။ဒီရွှေမွေဟောက်စစ်ရေးလေ့ကျင့်မှုမှာတော့နိုင်ငံပေါင်း30ကတပ်ဖွဲ့ဝင်6000ကျော်ပါဝင်ပြီးတော့မတ်လ10ရက်နေ့ထိတရားဝင်ကျင်းပမှာဖြစ်ပါတယ်။ထိုင်းနဲ့ဆက်ဆံရေးနီးကပ်တဲ့မြန်မာနိုင်ငံကတော့အရင်နှောင်းကလေလာသူအဖြစ်နဲ့တက်ရောက်ဖူးပေမဲ့စစ်တပ်ကအနာသိမ့်ပြီးတဲ့နောက်ပိုင်းကလေးကနေစလို့ပါဝင်တာကိုမတွေ့ရသေးပါဘူးရှင်။